မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်အစိုးရဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပိုစတန်ရဲ့အဖွဲ့ဟာဖေဖော်ဝါရီလ21ရက်နေ့ကလူမှုအခြေပြုလူ့အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံရေးကျင်းသားဟောင်းတွေစီးပွားရေးကော်ပိုရေးရှင်းကြီးတွေရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဖေဖော်ဝါရီလ22ရက်နေ့မှာတော့မစ္စတာပိုစတန်ရဲ့အဖွဲ့ဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတော့နောက်ပိုင်းမှာသမရယုံကြံပေးပုဂ္ဂိုလ်ဝန်ကြီးဦးစိုးသိန်းရှင့်နေချုပ်ဦးထွန်းရှင်ပြည်ထောင်ဝန်ကြီးဌာနဒုတိယဝန်ကြီးနဲ့တခြားအဆင့်မြင့်အစိုးရတာဝန်ရှိပုဂ္ဂိုလ်တွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့ကြပါလိမ့်။ဆွေးနွေးပွဲမှာမကြသေးခင်ကကြေညာလိုက်တဲ့နိုင်ငံရေးအကျဉ်းသားများကိစ္စပြန်လည်သုံးသပ်ရေးဘာသာရေးလွတ်လပ်ခွင့်နဲ့တိုင်းသားလူနည်းစုတွေရဲ့လွတ်လပ်ခွင့်လက်ရှိလူ့ခွင့်ရေးအနေအထားနဲ့ပြည်ပခန့်တွေဖြစ်ပွားနေတဲ့ဒေသတွေရဲ့အခြေအနေတွေအပါအဝင်ဒီ2012ခုနှစ်နိုဝင်ဘာလတုန်းကအမေရိကန်သမ္မတအိုဘားမားရဲ့မြန်မာခရီးစဉ်အပြီးလူ့ခွင့်ရေးဆိုင်ရာဆွေးနွေးပြောဆိုမှုတွေအတွက်ဆက်ပြီးဆောင်ရွက်ရမယ့်ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်မြန်မာနှစ်နိုင်ငံကြားလူ့ခွင့်ရေးဆွေးနွေးမှုနောက်ဆက်တွဲအဖြစ်သမ္မတအိုဘားမားရဲ့ပထမဆုံးမြန်မာခရီးစဉ်အတွင်းမှာမြန်မာအစိုးရကအရေးပါတဲ့လူ့ခွင့်ရေးဆိုင်ရာအချက်အလက်တွေကိုဆောင်ရွက်ဖို့ကြိုးပမ်းခဲ့ပါတယ်။